အာရှပစိဖိတ်ဒေသရဲ့တန်းကျွေတစ်ထင်းမြားရဲ့အဆင့်ဟာမနစ်ကတုံးတန်းထီတိတိတသာတိုးတက်လာပြီးပထမဆုံးအနေနဲ့ဥရောပရဲ့တစ်ထင်းအရေးအတွက်ကိုရှင်းလာပြီးလို့ဆိုပါရယ်။ Marillion Global World Management နဲ့ကမ်မီနီအကြံပေးဖွဲ့ရဲ့လေ့လာချက်အရအာရှပစိဖိတ်ရဲ့ကျွေးဝသူများရေအတွက်ဟာမနစ်ကတည်း25ရာခိုင်နှုန်းတိုးလာပါတယ်။သူတို့ရဲ့ယင်းနှိမ့်မြုပ်နှံမှုဟာအနည်းဆုံးဒေါ်လာတစ်သန်းရှိပါတယ်။ဒီလေ့လာချက်အရအဲ့ဒီတကြွေများရဲ့တဝက်ကျော်ဟာဂျပန်ကဖြစ်ပြီးတရုတ်နဲ့ဩစတြေးလျနိုင်ငံကဒုတိယနဲ့တတိယလိုက်ပါတယ်။ မနစ်ကတော့ဟောင်ကောင်ကတတိယရေအတွက်ကအမြင့်ဆုံးတရ၄ရာခိုင်နှုန်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လေ့လာချက်တွေရဲ့ခန့်မှန်းမှုအရဒီရုပ်နဲ့အိန္ဒိယနိုင်ငံတွေဟာအာရှပစိဖိတ်ဖွံ့ဖြိုးမှုရဲ့ထိပ်တန်းကိုရောက်လာပြီး2020ခုနှစ်မှာကမ္ဘာစီးပွားရေးအောင်မြင်မှုနယ်ပယ်ကိုပါရောက်လာနိုင်တယ်လို့ဆိုပါတယ်။စီးပွားရေးလေ့လာသူတဦးကတော့အာရှပစိဖိတ်ဒေသဟာကမ္ဘာစီးပွားရေးကျဆင်းမှုက